Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2014 August လ24ရက်တနင်္ဂနွေနေ့ညနေခင်းအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းကီလိုမီတာ16.25ဒိုးကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ။
ကျမဧသနာကျော်ပါရှင်အရှိအလယ်ပိုင်းကဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းစစ်သွေးကြွရဲ့လှုပ်ရှားတဲ့နေရာတွေကိုတိုက်ခိုက်မှမလို့အဲ့ဒီနေရာတွေမှာမနေကြဖို့အတွက်အစ္စရေးဝန်ကြီးချုပ်ကဒေသခံတွေကိုသတိပေးသွားခဲ့ပါတယ်တရုတ်နိုင်ငံမွန်ဂိုလီးယားဒေသမှာတော့ Peace Mission 2014ခေါင်းစဉ်နဲ့ပူရဲစီရေးလက်ချက်မှုကိုတရုတ်နဲ့ရုရှားအပါအဝင်နိုင်ငံ၅နိုင်ငံပူးပေါင်းဆောင်ရွက်နေကြပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသတွေသတင်းတွေကိုဒီညနေမှာပြောပြပေးဖို့ရှိပါတယ်ကိုညံဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာယူကရိန်းရှေ့ဘက်ခြမ်းကသဘုံတွေကိုထောက်ပံ့ကူညီဖို့အတွက်ရုရှားထရက်ကားယဉ်နန်းကြီးနေဆက်ဖြတ်ကျော်ဝင်ဖို့ကြိုးစားခဲ့တာကမှအခုဆွဆွဲချက်တွေကြောင့်ရုရှားယဉ်နန်းဟာနောက်ပြန်ဆုတ်ပြီးနေဆက်ကနေပြန်လည်ထွက်ခွာသွားပါပြီ
И беспосередньо одну из миссий есть забрати що найбільше загиблих.
Тені бібіджі ма бе ді чанго апіцун тінсет ма ဖြစ်ပါတယ်။ဒါအပြင်ဒီထိုင်းနိုင်ငံမှာလူကုန်ကူးမှုခံရတဲ့မြန်မာနိုင်ငံသားတွေကိုကယ်တင်ခဲ့တဲ့ဇလန်းဘုတ်ကိုလည်းကြားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့တရုတ်တိဘက်ပြည်နာကိုလည်းတင်ပြပေးမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်အေးတန်တာကျော်နဲ့မမိုးဖြူတို့ကတင်ပြပါလိမ့်မယ်ခင်ဗျာ
။အရှိလေပိုင်းကဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းစစ်သွေးကြွတွေလှုပ်ရှားနေတဲ့နေရာတွေကိုတိုက်ခိုက်မှာမလို့အဲဒီနေရာတွေမှာမနေကြဖို့အတွက်အစ္စရေးဝန်ကြီးချုပ်ဘန်ယာမင်နက်တန်ယာဟုကဒေသခံတွေကိုသတိပေးသွားပါတယ်။သူဆိုဟာမတ်စ်တို့အကြမ်းဖက်လုပ်ငန်းတွေဆောင်ရွက်နေကြတဲ့နေရာတွေကနေဒေသခံတွေချက်ချင်းထွက်သွားတဲ့လို့ဂါဇာကအထက်မြင့်အဆောက်အုံတစ်ခုပျို့ချပျက်စီးသွားအောင်လို့ဒီအစ္စရေးကလေကြောင်းတိုက်ခိုက်မှုလုပ်ခဲ့ပြီးနောက်တရက်ဒီကနေ့မှပဲအစ္စရေးဝန်ကြီးချုပ်အခုလိုပြောကြားသွားတာဖြစ်ပါတယ်။လူ20နီးပါးဒဏ်ရာရသွားစေတဲ့အဲ့ဒီတိုက်ခိုက်မှုမလုပ်ခင်လေးမှာတင်အဲ့မှာနေကြသူတွေဘေးလွတ်ရာကိုရွှေ့ချဖို့အတွက်သတိပေးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ကားစားမှာပဲအစ္စရေးရဲ့ဒီကနေ့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်တော့မော်တော်ဆိုင်ကယ်စီးလာတဲ့နှစ်ဦးသေဆုံးသွားရပါတယ်။အဲအဆောက်အုံမှာကဟားမတ်ရဲ့ရုံးခန်းတွေရှိနေတယ်လို့အစ္စရေးကပြောတာပါ။ဒီကနေ့တနင်္ဂနွေနေ့မှာပဲနောက်နေရာတွေမှာဆိုရင်တော့အစ္စရေးတို့နေရာယူထားတဲ့ဂိုလန်ကုန်းမြင့်ဒေသကိုစီးရီးယားပိုင်းနဲ့ထဲကနေပြီးတော့ဒုံးကျင်နယ်ပစ်လို့နေရာလို့တစ်ခုပေါ်ဒုံးကျင်ကျသွားခဲ့ပါတယ်။ထိခိုက်ဒဏ်ရာရတဲ့ဆင်းနဲ့ဘယ်သူတွေပစ်တာလဲဆိုတာတော့ချက်ချင်းမသိရသေးပါဘူး။Israel Palestine ငြိမ်းချမ်းရေးအတွက်ဂျာဝင်ညှိနှိုင်းပေးနေတဲ့အီဂျစ်ကတော့ရေရှည်တည်မြဲတဲ့ပြည်ခတ်ရက်စဲရေးရရှိဖို့နှစ်ဖက်သဘောတူပြီးတော့ဒီလိုမျိုးတစ်ဖက်နဲ့တစ်ဖက်ဘုံကျဲနေတဲ့အချိန်မှာပဲကိုင်ရိုမြို့တော်ကဆွေးနွေးပွဲစကားဝိုင်းစီကိုနှစ်ဖက်ပြန်လာကြဖို့တိုက်တွန်းသွားခဲ့ပါတယ်ရှင်
။ယူကရိန်းရှေ့ပိုင်းဒေသကရုရှားထောက်ခံတဲ့ခွဲထွက်ရေးသမားတွေရဲ့အန္တရာယ်ကြောင့်ယူကရိန်းစစ်တပ်အတွက်လာမယ့်နှစ်တွေထဲမှာစီးရေးသုံးစရိတ်ဒေါ်လာတန်3000ကျော်တိုးမြင့်မယ်လို့ယူကရိန်းသမ္မတPetro Poroshenko ကကြေပေးပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ Kiev မှာ Soviet ပြည်ထောင်စုကနေခွဲထွက်ခဲ့တဲ့23နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာမိန့်ခွန်းပြောတဲ့နေရာမှာသမ္မတ Poroshenko ကအခုလိုပြောလိုက်တာဖြစ်ပါတယ်။အနာဂတ်အတွက်ခွဲထွက်ရေးသမားတွေရဲ့ချိန်ကြောက်မှုအန္တရာယ်က Ukraine နိုင်ငံပေါ်အရေးမိုးနေပြီဆိုတဲ့အချက်ကထင်ရှားတာကြောင့်ကိုယ်နိုင်ငံကိုကိုယ်ကာကွယ်ဖို့ပြင်ဆင်ကြရမယ်လို့ Ukraine သမ္မတကလွတ်လပ်ရေးရင်မြင်ကစစ်ကြောင်းချီတက်ပွဲကိုလာကြည့်ကြတဲ့ထောင်နဲ့ချီတဲ့လူအုပ်ကြီးကိုသတိပေးပြောဆိုသွားပါတယ်။တောက်ကြန်နေကရုရှားကူညီပေးရေးတပ်ဖွဲ့တွေကယူကရိန်းကိုဖျက်ပြီးတော့ရုရှားနိုင်ငံဘက်ပြန်သွားခဲ့ပါတယ်။ဒီသတင်းနဲ့အတူဂျာမန်ဝန်ကြီးချုပ်အန်ဂျလာမာကယ်ယူကရိန်းမြို့တော်ကိုလာပြီးတော့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်အစ်စ်တီကိုထပ်ပြီးပြောဆိုတဲ့အတွက်နိုင်ငံတကာတင်းမာမှုတွေရော့ကျလာတယ်ဆိုတဲ့သတင်းတွေကိုသတင်းမီဒီယာတွေကစနေနေ့ကဖော်ပြကြပါတယ်။
အီရန်နိုင်ငံကရေထဲမှာပစ်တဲ့မျိုးဆက်သစ်ဓာတ်တို့ဒုံးကျည်တစ်မျိုးနဲ့အဝေးရင်းဒုံးရင်တွေထုတ်လုပ်လိုက်တယ်လို့အီရန်အစိုးရသတင်းမှာဒီကနေ့ဖော်ပြထားပါတယ်။62မိုင်အထိဝေးဝေးရောက်နိုင်တဲ့ဂါဟာဒီယာဒုံးကျည်ကိုရေထဲကပစ်မှတ်တွေကိုဖျက်ဆီးဖို့ရည်ရွယ်ပြီးတော့ထုတ်လုပ်တာလို့သတင်းမှာပြောထားပါတယ်။နက်ဆာအီဘာဆာပယ်ရင်းတဲ့ဒုံးကျည်လောက်ဝေးဝေးမရောက်နိုင်ပေမဲ့အသက်မကြားရဘဲနဲ့ပြန်တန်းနိုင်တယ်လို့ပြောပါတယ်။ဒါအပြင်အမြင့်ပေအများကြီးမှပြန်တန်းနိုင်တဲ့ကာရာ4နဲ့မဟိုဂျာ4အဝေးတိုင်းဒုံးတစ်နှစ်မျိုးကိုလည်းကြီးညာလိုက်ပါတယ်။အဲ့ဒီနှစ်မျိုးထဲမှာတော့မိုဟာဂျာ4ဒရုန်းကစစ်သုံးအရက်သုံးမြေပုံတွေကိုထုတ်လုပ်ပေးနိုင်တယ်လို့ IRNA သတင်းဌာနကပြောပါရယ်အီရန်ဆိုရဟာတိကျအတည်ပြုချက်ယူလို့မရတဲ့စစ်ဖက်ဆိုင်ရာနည်းပညာတိုးတက်မှုတွေကိုဒီလိုပဲမကြခဏကြီးညာလေးရှိပါရယ်အီရန်ဟာ1992ခုနှစ်ထဲကကာကွယ်ရေးပိုင်းကိုတိုးချဲ့ခဲ့ပြီးတော့စိန်မြောင်းကအစဒီတန်ချက်ကာကာနဲ့ရင်းငုတ်တင်မော့အစုံလက်နေကြီးလက်နေငယ်တွေထုတ်လုပ်နေတာဖြစ်ပါတယ်။သူမှမိုင်1200ကျော်အထိရောက်နိုင်တဲ့ရေပြင်ကနေမြေဟင်ပြစ်ဒုံးကျည်တွေလည်းရှိပြီးတော့အဲ့ဒီဒုံးကျည်တွေကအစ္စရေးနဲ့ဒေတာရင်းအမေရိကန်စစ်အခြေစိုက်စခန်းတွေကိုလည်းရအောင်လို့ပြင်နိုင်ပါတယ်ရှင်။တစ်ချိန်တည်းမှာပဲအီရန်နိုင်ငံသားရဲ့ဝန်ကြီးဟာနှစ်ရက်တာပြောဆိုဆွေးနွေးဖို့အတွက်အီရန်နိုင်ငံမြို့တော်ကိုရောက်ရှိနေပါတယ်။အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ဘဲဂရက်မြို့တော်ကိုတနင်္ဂနွေနေ့ဒီကနေ့မှပဲရောက်ရှိသွားတာဖြစ်ပါတယ်။သူကအီရန်နိုင်ငံသားရဲ့ဝန်ကြီးဟော့ဆီယာဇာဟာရီနဲ့ဝန်ကြီးချုပ်အဖြစ်ဝန်ကြီးချုပ်ဖြစ်တဲ့ခန်ဟာရော့တော်မဲ့ဟိုင်ဒာအယ်အဘာဒီရိုနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။မစ္စတာဇာရစ်ဟာအီရတ်သမရာဖာဦးမတ်စလင်နဲ့လည်းမကြခင်ပြီးတော့ယာဒုကထွက်တော်မဲ့ဝန်ကြီးချုပ်နိုရီအယ်မာလကီနဲ့တခြားအရာရှိတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။သူတို့ကအီရန်နိုင်ငံကလုံခြုံရေးအခြေအနေကိုအဓိကထားပြီးတော့ဆွေးနွေးကြမှာပါ။အီရန်နိုင်ငံကနိုင်ငံအစိတ်ပိုင်းအများကြီးကိုအစ္စလာမစ်နိုင်ငံတော်စစ်သွေးကြွတွေကထိန်းချုပ်ထားတာဖြစ်ပါလေရှင်
။အင်ကန်နီကတရုတ်နိုင်ငံကန်ယူရန်နာမှာပြန်တက်တဲ့အမေရိကန်ရေတပ်ရဲ့ကင်းလှည့်လေယာဉ်တစ်စင်းသားကိုတရုတ်ချက်တိုက်လေယာဉ်တစ်စင်းအနီးကပ်ပြန်တန်းလာတယ်ဆိုရယ်အမေရိကန်ရဲ့ဆွဆွဲချက်ဟာအခြေအမြစ်မရှိဘူးလို့ပြောဆိုပြီးတရုတ်နိုင်ငံဘက်ကပယ်ချလိုက်ပါလေ။စနေနေ့ကတရုတ်နိုင်ငံကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရတဲ့ရန်ယူဂျွန်းကတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါလေ။အမေရိကန်နိုင်ငံဘက်ကတရုတ်နိုင်ငံပေါ်လေကြောင်းရောရေကြောင်းမှာပါအုံနဲ့ကျင်းနဲ့မကြာခဏစောင့်ကြည့်နေတာဟာလေကြောင်းရေကြောင်းလုံခြုံရေးပေါ်ချိန်ချောက်မှုအနေနဲ့ရှိတဲ့အကြောင်းဒါပေမဲ့တရုတ်တိုက်လေယာဉ်မောင်းသမားအနေနဲ့အမေရိကန်လေယာဉ်နဲ့လုံခြုံစိတ်ချရတဲ့အကွာအဝေးကနေထိမ့်သိမ်းပြန်တန်းခဲ့တယ်လို့တရုတ်ရှင်ဟွာသတင်းအေဂျင်စီကိုကိုးကားပြီးတော့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါလေ။ဒီကိစ္စနဲ့ပတ်သက်ပြီးတော့တောက်ကြာနေကအမေရိကန်ကာကွယ်ရေးဝန်ကြီးဌာနဘက်ကပြောဆိုရမှာတော့တရုတ်တိုက်လေယာဉ်ဟာအမေရိကန်ရေတပ်ရဲ့ P-8 Poseidon ဂျက်လေယာဉ်ကိုအန္တရာယ်ရှိစေလောက်တဲ့ကြားဖြတ်မှုလုပ်ဆောင်ခဲ့တာကြောင့်အမေရိကန်ရဲ့ပင်တဂွန်စစ်ဌာနချုပ်ကစိုးရိမ်ပူပန်မှုရှိတဲ့အကြောင်းတရုတ်နိုင်ငံကိုအသိပေးထားတယ်လို့ကြေညာခဲ့ပါတယ်။အရင်တုန်းကလည်းတရုတ်နိုင်ငံဘက်ကအခုလိုအနီးကပ်ပြန်တမ်းမှုတွေအကြိမ်ကြီးတော်တော်များများလုပ်ခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရလေးရက်ပိုချုပ်ဂျွန်ကာဘီကပြောဆိုခဲ့ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ရဲ့မူဝါအောက်က Peace Mission 2014ခေါင်းစဉ်နဲ့ပူးရဲစီရေးလေ့ကျင့်မှုကိုတရုတ်နိုင်ငံမြောက်ပိုင်းကမွန်ဂိုလီးယားဒေတာအတွင်းပိုင်းမှာဒီကနေ့ပဲစတင်လိုက်ပါတယ်။ပါဝင်တဲ့၅နိုင်ငံဖြစ်တဲ့တရုတ်၊ရုရှား၊ကာဇက်စတန်ကာဂျစ်စတန်နဲ့တာဂျီကစ္စတန်တို့ကတပ်သားတွေဇာရီဟီစီရေးလေ့ကျင့်စခန်းမှာပြုလုပ်တာဖြစ်ပါတယ်။အခုလ29ရက်နေ့မှာပြီးဆုံးမဲ့ဒီစစ်ရေးလေ့ကျင့်မှုမှာတပ်သားပေါင်း 9,000 ကျော်နဲ့စစ်လက်နက်ကိရိယာပေါင်း440ပါဝင်ပါတယ်။ဒီလိုပူးတဲ့စစ်ရေးလေ့ကျင့်မှုကဗက်ပေါင်းစုံပါဝင်တဲ့ဆုံးဖြတ်ချက်ချမှတ်ရေးတွေမှာတိုးတက်မှုတွေဖြစ်ပေါ်ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးပူးရဲလှုပ်ဆောင်မှုကိုပို့ပြီးတော့အားကောင်းလာစေသလိုဒေတာရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ထောက်လှမ်းရေးသတင်းအချက်အလက်မျှဝေသုံးစွဲတဲ့အပိုင်းကိုလည်းပို့ပြီးတော့အားကောင်းစေဖို့အရည်အရွယ်ပြုလုပ်တာပါ။SCO အဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံတွေဟာတနိုင်ငံငံမှာအစိုးရကိုပုံကန့်မှုဖြစ်ရင်အခင်းဖြစ်တဲ့နိုင်ငံရဲ့ပြန်ပန်ကြမှုနဲ့ဒါကိုဝိုင်းဝန်းပြီးတော့နှိမ်နင်းပြီးတော့နိုင်ငံတည်ငြိမ်မှုပြန်ရအောင်လို့လှုံ့ဆော်ပေးမှာဖြစ်ပါတယ်။2000ခုနှစ်မှာရှန်ဟိုင်းမြို့မှာစတင်ဖွဲ့စည်းတဲ့ SCO အဖွဲ့ထဲမှာတော့ရုရှားတရုတ်ကာဇက်စတန်၊ကာဂျစ်စတန်၊တာဂျီကစ္စတန်၊ဥဇ်ဘက်စကစ္စတန်၊အာဖဂန်နစ္စတန်၊အိန္ဒိယ၊မွန်ဂိုလီးယား၊ပါကစ္စတန်နဲ့အီရန်နိုင်ငံတို့ပါဝင်ပြီးတော့ဘယ်လာရုစ၊တူရကီနဲ့သီရီလင်ကာတို့ကဆွေးနွေးပွဲမှာပါဝင်တဲ့မိတ်ဖက်နိုင်ငံတွေဖြစ်ကြပါရဲ့ရှင်
။တရုတ်နိုင်ငံရှင်ကျန်းအနောက်မြောက်ပိုင်းဒေသမှာကြမ်းဖက်မှုကျူးလွန်ခဲ့ပြီးတော့တရုတ်အနာပိုင်းရဲ့အဆိုမနစ်ကဘီဂျင်းမြို့တော် TMN ရင်းမြစ်မှာလူအများသေးသေးပျက်စီးအောင်အသေးခံတိုက်ခိုက်မှုလုပ်ဖို့ကြံစီခဲ့တဲ့လူ3ဦးပါဝင်စုစုပေါင်း8ယောက်ကိုတရုတ်အနာပိုင်းကတေတံချမှတ်ခဲ့တယ်လို့အစိုးရသတင်းမီဒီယာကဖော်ပြပါတယ်။တနင်္ဂနွေနေ့ကအစိုးရအာဘော်ရှင်ဟွာသတင်းအေဂျင်စီရဲ့အဆိုအရအဲ့ဒီအကြမ်းဖက်အုပ်စုရဲ့ပြစ်မှုတွေထဲမှာ ပောက်ကွဲစေတဲ့ပစ္စည်းထုတ်လုပ်မှုအစိုးရတာဝန်ရှိသူတချို့ကိုတပ်ဖြတ်ခဲ့မှုနဲ့အကြမ်းဖက်အုပ်စုတစ်ခုဖွဲ့စည်းမှုစတဲ့လုပ်ရက်တွေပါဝင်ပါတယ်အဖွဲ့ဝင်အားလုံးကမွတ်စလင်ဝေဂါတွေဖြစ်ပြီးတော့တနေ့တခြားတိုးလာတဲ့အကြမ်းဖက်ခွဲထွက်ရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်သူတွေဖြစ်ကြပါတယ်အဲ့ဒီသေတံချမှတ်မှုကိုလွန်ခဲ့တဲ့ရက်တွေကရှီကျန်းဒေသမှာစီရင်ချက်ချဆောင်ရွက်ခဲ့တာဖြစ်ပြီးတော့ဒီဒေသထဲမှာယာနဲ့ချီတဲ့လူတွေကိုတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးပြီးဒါဇင်နဲ့ချီတဲ့လူတွေကိုလည်းနှစ်ရှည်ထောင်ဒဏ်တွေချမှတ်အပြစ်ပေးခဲ့ပါတယ်ရှီကျန်းဒေသမှာအရှိတာကန်စတန်လို့ခေါ်တဲ့လွတ်လပ်တဲ့ပြည်နယ်ထူထောင်ခြင်းတဲ့နိုင်ငံသားကကြောတောင်နောက်ခံပေးထားတဲ့လူအုပ်စုတွေကိုတိုက်ခိုက်နေရတာဖြစ်တယ်လို့တရုတ်အစိုးရဘက်ကပြောဆိုပါတယ်ဒါပေမဲ့ဖိနှိပ်မှုတရားလွန်လုပ်တဲ့အစိုးရရဲတပ်ဖွဲ့ဝင်တွေကိုကာပေးဖို့တကယ်ရှိတဲ့အန္တရာယ်ကိုတရုတ်အစိုးရကပုံကြီးချက်ပြောနေတယ်လို့ပြင်ပသုံးသပ်လေ့လာတဲ့ပညာရှင်တွေကအမှတ်ချက်ပေးကြပါတယ
်အိုက်စလန်နိုင်ငံမှာမိရောင်ငယ်တစ်ခုပောက်ကွဲသွားပြီးတဲ့နောက်မှာလေးလူတွေရောက်သွားတဲ့ပြာမုတ်တွေဟာလေးရင်ပြန်တမ်းမှုကိုသွားပြီးတော့ထိခိုက်ကုန်မှာဆိုလို့လေးရင်ပြန်တမ်းမှုနဲ့ပတ်သက်ပြီးတော့အမြင့်ဆုံးသတိပေးချက်ဖြစ်တဲ့အနီရောင်သတိပေးချက်အထိတိုးမြင်ပြီးတော့ထုတ်ပြန်ထားပါတယ်ပြင်အား 5.3 နဲ့ 5.1 ရှိတဲ့ငရင်တွေလည်းဒီသတိပေးချက်ထုတ်ပြန်ပြီးနောက်ပိုင်းမှာလှုပ်ခဲ့တာပါဒီသတင်းပတ်အစောပိုင်းကငရင်တွေဇက်တိုက်လှုပ်နေခဲ့တဲ့ဘာဒါဘန်ကမီးတောင်မှာရေခဲပြင်တူအောင်မှာစနေနေ့ကမီးတောင်ပောက်ကွဲခဲ့တယ်ဆိုတာတိုင်းတာသိရှိရတယ်လို့အိုက်စလန်မိုးလေဝသဌာနအရာရှိကပြောပါရီအခုလိုအနေအောင်သတိပေးချက်ထုတ်ပြန်လိုက်လို့လေမီးတောင်ပောက်ကွဲမှုကြီးကျင်းသေးဖြစ်လာတော့မယ်ဆိုတာပို့ပြီးတော့သိကြစေပါရီအဲ့ဒီမီးတောင်နားကိုလည်းလေးရင်မပြန့်တန်းရနေရဖြစ်လေကြောင်းအာဏာပိုင်တွေကသတ်မှတ်ထားပေမဲ့အိုက်စလန်ရဲ့လေပိုင်နက်ကိုလုံးဝပိတ်ပင်ထားတာမျိုးတော့မလုပ်သေးပါဘူးရှင်
ဂျပန်နိုင်ငံမှာမြေပြိုတဲ့ဒဏ်ခံခဲ့ရလို့ဥယျာဉ်ဆုံးရှုံးရတဲ့ဟီရိုရှိမာမြို့ဒေသခံတွေကိုအစိုးရကတိုက်ခန်း158ခန်းမှာအခမဲ့နေထိုင်ခွင့်ချထားပေးဖို့အတွက်ဩဂတ်လ29ရက်နေ့မှာဆုံးဖြတ်မှာဖြစ်ပြီးတော့ယာယီအင်္ဂန်းတွေထပ်ဆောက်ပေးဖို့လည်းစဉ်းစားနေတာမို့ဥယျာဉ်မြေဒုက္ခသည်တွေစပြီးတော့အင်္ဂန်းလျှောက်ထားနေကြပြီဖြစ်ပါတယ်။မြေပြိုတဲ့အတွက်သေဆုံးသူလူ90နဲ့ပျောက်ဆုံးသူ38ယောက်ရှိနေပြီဖြစ်ပါတယ်။ပျောက်ဆုံးသူတွေကိုရှာဖွေတဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုတီးထန်တဲ့မိုးရွာသွန်းမှုကြောင့်မကြာခဏရပ်ထားရပြီးတော့မြေပြိုမဲ့အန္တရာယ်ကြောင့်တချို့နေရာတွေကိုစိတ်မချရတဲ့ဒေသအဖြစ်သတိပေးချက်ထုတ်ထားရပါတယ်။တချို့အိမ်ဆောင်စုတွေအတွက်မိုးဆဲရင်ပြန်ပြီးနေစရာအိမ်ကျန်ခဲ့ပေမဲ့လူများစုအိုးအိမ်ဆုံးရှုံးခဲ့ရပြီးတော့အခုတည်းကလူပေါင်း1600လောက်ကယ်ဆယ်ရေးစခန်း12ခုမှနေထိုင်နေရတယ်လို့ NHK သတင်းကကြေညာပါတယ်။ကယ်ဆယ်ရေးစခန်းမှာဆက်နေဖို့မဖြစ်နိုင်လောက်တဲ့အခြေအနေရှိလာပြီလို့လည်းတချို့ဒုက္ခသည်တွေကပြောဆိုကြပါတယ်။
Direct from Washington, the voice of America, VOA. Now, so yeah, I'm going to go to the next one. 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 VOA, I'm going to go to the next one. This season, radio is going to go to the next one. VOA Internet, I'm going to go to burmese.voanews.com. I'm going to go to the next one. 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 I'm going to go to the next one.ပထမဆုံးယူကရိန်းကိစ္စပါယူကရိန်းအရှိဘက်ခြမ်းကသဘုံတွေကိုကူညီထောက်ပံ့ဖို့ခွင့်ပြုချက်မရဘဲရုရှားထရက်ကာယာဉ်တန်းကြီးကနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်ထွက်လာပြီးနောက်မှာအဲ့ဒီရုရှားယာဉ်တန်းဟာနေဆက်ကနေပြန်လည်ဆုတ်ခွာသွားပြီဖြစ်ပါတယ်စစ်လက်နဲ့ပစ္စည်းနဲ့တေဆုံသွားတဲ့စစ်သားတွေကိုတည်ယူဖို့အတွက်အဲ့ဒီထရက်ကာတွေကိုရုရှားကအသုံးပြုနေတာဖြစ်တယ်လို့ယူကရိန်းစစ်တပ်ကဆွဆွဲပါတယ်ရုရှားရဲ့ကျူးကျော်မှုနဲ့ပတ်သက်လို့ယူကရိန်းရုရှားနှစ်နိုင်ငံတင်းမာမှုတွေတွန်းမြင်လာနေတဲ့အကြောင်း VOA သတင်းတောက်ဂက်ဘီဂျော့စလိုသတင်းပေးပို့ထားတာကိုနားဆင်ရမှာပါရုရှားလိုလာတဲ့ယူကရိန်းခွဲထွက်ရေးသဘုံတွေသိမ်းပိုက်ထားတဲ့လူဟန်မြို့ကနေအစီး200ကျော်ရှိတဲ့အဖြူရောင်ရုရှားယာဉ်တန်းဟာစနေနေ့ကပြန်လည်ထွက်ခွာသွားပါတယ်ခွင့်ပြုချက်မရဘဲဝင်လာကြတဲ့ရုရှားတွေကြောင့်စိတ်အနှောက်အယှက်ဖြစ်ရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်အခုဝင်လာတဲ့ရုရှားယာဉ်တန်းတွေကအစည်းအနှဲငယ်လောက်ကိုသာသူတို့စစ်ဆေးနိုင်ခဲ့တယ်လို့ယူကရိန်းအရာရှိတွေကဆိုပါတယ်ရုရှားကပေးကျင်တဲ့လူသားချင်းစာနာတဲ့အကူအညီတွေကိုအပြည်ပြည်ဆိုင်ရာကြက်ချင်ဒီအဖွဲ့ ICRC ကတဆင့်သာပေးတဲ့လို့သူတို့ကပြောပါတယ်ယူကရိန်းနိုင်ငံကရာမာတော့စ်မြို့ကအကြမ်းဖက်မှုတိုက်ဖျက်ရေးအဖွဲ့ပြောခွင့်ရသူတဦးဖြစ်တဲ့ဒီမီထရာချက်ကော့စကီကတော့ရုရှားယာဉ်တန်းအဖြူဟာတဘုံတွေကိုထောက်ပံ့မှုအတွက်ပစ္စည်းတွေတည်ဆောင်လာခြင်းဖြစ်တယ်လို့ဒီနယ်စပ်ပဋိပက္ခမှာရုရှားတို့ဘယ်လိုခြေရှုပ်နေတယ်ဆိုတာကိုဖုံးကွယ်ခြင်းလို့လုံနေတာသာဖြစ်ကြောင်းဆွဆွဲပြောဆိုပါတယ
်ဤဘစ်ပစရက်နိုအဒနူအစ်မီစီယစ်ဇဘရတ်တေရှုနေဘီရှေဇဂိဘလခ်ဝိုင်းနီရုစီ
သူတို့ဒီကလောက်ရမှာကတည်ဆုံသွားတဲ့ရုရှားစစ်သားတွေရဲ့ရုပ်အလောင်းကိုပြန်တည်သွားဖို့ပါပဲဒါပေမဲ့ယူကရိန်းကထုတ်တဲ့ဆက်ပစ္စည်းအစိတ်ပိုင်းတွေကိုသူတို့လာခိုးယူတာသာဖြစ်တယ်လို့ပြောသွားတာပါရုရှားယာဉ်တန်းဟာထရက်ကားပေါင်း228စီးရှိပြီးဒီကားတွေဟာစနေနေ့မှနေဆက်ဂိတ်တွေကိုဖြတ်ပြီးရုရှားဘက်ကိုပြန်နေကြတယ်လို့ယူကရိန်းပြည်ပကကိုစောင့်ကြည့်နေတဲ့ ဥရောပနိုင်ငံများလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ကပြောပါတယ်ရုရှားလူရဲဟာတရားမဝင်လှုပ်ဆောင်တာသာဖြစ်တယ်လို့ယူကရိန်းနဲ့အနောက်အုပ်စုကဆူဆွေးနေချိန်မှာပဲနေတိုးအဖွဲ့ကတော့ဒါဟာရုရှားရဲ့ဗျောင်ကြကြကျူးကျော်ခြင်းသာဖြစ်တယ်လို့ပြစ်တင်လိုက်ပါတယ်လူဟန်မျိုးအတွက်လူသားချင်းစာနာရေးအစီအစဉ်တွေလုံလောက်နေပြီလို့ ICRC ဘက်ကပြောပါတယ်။အကူအညီတွေလိုအပ်နေတဲ့ဒေသကလူတွေအတွက်မဆုံးနိုင်တဲ့နှောင့်နှေးမှုတွေကြုံနေရတာကြောင့်ဒီရင်နှန်းကိုတောက်ကြနေမှာဝင်ရောက်ဖို့သူတို့ဆုံးဖြတ်ခဲ့ကြောင်းရုရှားနိုင်ငံသားကြီးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ယူကရိန်းခွဲထွက်ရေးသဘုံတွေနဲ့ယူကရိန်းအစိုးရတပ်တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့လူဟန်ဒေသမှာဆေးဝါးတောက်သုံးရည်နဲ့အစားအစာတွေပြက်လက်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီတော့တွင်ယူကရိန်းသမ္မတပိုရိုရှန်ကိုနဲ့တွေ့ဆုံဖို့ကီယက်မြို့တော်ကိုစနေနေ့မှရောက်လာတဲ့ဂျမန်ဝန်ကြီးချုပ်အန်ဂျလာမာကဲကအပြစ်ခံရစေးဒီအ мян လောက်ကြဖို့နဲ့လက်ရှိပြည်ပခါကိုနိုင်ငံရေးနည်းအရဖြည့်ရှင်းကြဖို့တောင်းဆိုလိုက်ပါတယ်။ယူကရိန်းနယ်စပ်ပြည်ပခါအပါအဝင်ရုရှား gas pipeline ကိစ္စတွေဆွေးနွေးဖို့ယူကရိန်းသမ္မတပိုရိုရှန်ကိုနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာရှေ့တစ်ပတ်ထဲဘီလာရုစ်မြို့မှတွေ့ဆုံဖို့ရှိပါတယ်ခင်ဗျာ။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ပြည်ဝင်အမေရိကန်တန်ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါရယ်ခင်ဗျာအခုတကတော့ထိုင်းရောက်မြန်မာအလို့သမားတွေရဲ့အခြေအနေကြည့်ရအောင်ပါထိုင်းနိုင်ငံမဟာချိုင်ဒေသကပဇွန်အခွန်ခွာတဲ့ဆက်ယုံမှာရောင်းစားခံရတဲ့မြန်မာနိုင်ငံသား19ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံအပါအဝင်အလို့သမားကြီးလှုပ်ဆောင်နေတဲ့အဖွဲ့တွေဖြစ်တဲ့ FED အဖွဲ့တို့ပူးပေါင်းပြီးကယ်ဆယ်ခဲ့ကြပါတယ်ဩဂုတ်လ22ရက်နေ့ကကယ်တင်နိုင်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုဩဂုတ်လ23ရက်နေ့မှာမြဝတီဘက်အချမ်းမှာရှိတဲ့လူကုန်ကူးမှုဒါစီနေနေရေးအဖွဲ့တွေထံလွှဲပြောင်းပေးလိုက်ပြီလို့ဆိုပါတယ်အပြည့်စုံကိုတော့ထိုင်းအခြေဆိုင် VOA သတင်းတောက်မအေးမာကပြောပြမှာပ
ါမန္တလေးတိုင်းရမဲသိန်းခရိုင်ပျော်ပွဲမြို့နယ်ကကြည်တိုင်ကုန်းကျေးရွာသားတွေအများပြားပါဝင်တဲ့အသက်18နှစ်အရွယ်ကနေအသက်35နှစ်အရွယ်ရှိတဲ့တောင်သူ19ဦးကိုနိုင်ငံကူးလက်မှတ်လုပ်ပေးမယ်ထိုင်းနိုင်ငံမှာဝင်ငွေကောင်းတဲ့အလုပ်ရမယ်ဆိုပြီးပွဲစားတွေကနေတောင်သူတဦးချင်းထံကနေကြက်ငွေ9သိန်းစီယူပြီးတရားမဝင်တဲ့နီးနဲ့မဟာချိုင်ဒေသကပစုံယုံကိုပို့ဆောင်ခဲ့တာပါလူကုန်ကူးခံရသူ19ဦးကို၄တုပ်ခွဲပြီးမဟာချိုင်ဒေသကိုပို့ဆောင်စဉ်မှာအလုံပိတ်ကားတွေထဲမှာအသက်ရှူကျက်တဲ့အဖြစ်တွေကိုကြုံခဲ့ရကြောင်းလူကုန်ကူးခံရသူတဦးကပြောပြပါတယ
်။သူကဟိုတော့ကြော်ရတိုင်းခေါ်ရတော့ကား၄ဆင့်ပြရတယ်ခင်ဗျာကျွန်တော်တို့မှလူ၄ဆင့်ပြရပထမတစ်ဆင့်မှာကျွန်တော်တို့၄ယောက်ထပ်ပြီးတော့ပြီးခဲ့ရတယ်။ကျွန်တော်ကဘယ်လိုပြောမလဲထပ်ပြန်လာဆိုတော့ဟိုကိုရေးဘူးလူရိုက်ပါအောင်များတက်ရှိတယ်များဟိုလူရက်တွေကောင်းများဆိုလဲဒီကမှာကလည်းနားမလည်တော့သူကပဲစိတ်မောင်းရတော့ကျွန်တော်တို့လည်းအော်လာအော်လာတာကျွန်တော်တို့ရံပြီးခင်ဗျာကျွန်တော်တို့မှလုံးဝချင်းပြော့ကြတော့အမကားကမစိမ့်ရင်တော့ဖွဲ့ချပြီးကျွန်တော်တို့ပုံခိုင်းရတယ်ကျွန်တော်ကပုံနေရသေးတယ်
တောင်သူ19ဦးထဲမှာအသက်18နှစ်အရွယ်အမျိုးသမီး၄ဦးအပါဝင်အမျိုးသမီး6ဦးပါဝင်ခဲ့ပြီးတရားဝင်လမ်းကြောင်းကမဟုတ်တဲ့အတွက်အန္တရာယ်များတဲ့အဖြစ်တွေကိုတွေ့ကြုံခဲ့ရကြောင်းလူကုန်ကူးခံရတဲ့တောင်သူအမျိုးသမီးတဦးကလည်းပြောပြပါဗျ။ဒီ
ကနေဆက်ခေါ်သွားတော့ဟာလှိမ့်နဲ့ခေါ်တယ်လေလှိမ့်နဲ့ခေါ်ပြီးကိုဘောက်ကိုဆိုင်ကတိနဲ့ပို့ရပေါ့မယ်ပို့ရခါကျော်ဒီလမ်းကဆက်ပြီးတော့မကြည့်ရလေဘုတ်တွေတွေဘောပျောင်းနေတယ်ဘောလေအဲပြီးပြီးတော့တော်လေးမိုးလျှောက်အကျတော့ကားတိတိနဲ့လာတင်ခေါ်တယ်အားလေးအနေနဲ့တော့လူထပ်ပြီးရပေါ့မယ်အဲ့မှာ900နဲ့တညာသိတယ်ပေါ့နော်အာ900နဲ့တော့ခပ်ပြီးတညာသိပြီးတော့ညမနေ့က9နာရီလောက်ကျတော့ဒီတိုင်း3တက်ထပ်ပြီးရတယ်ခြေနဲ့ဒီဘက်ကောင်ကူတဲ့ခါကျတော့လမ်း6ကြီးပြီးရတယ်အဲ့တော်တော်လေးမိုးချောမှတခါကားနဲ့တဆင့်လာတော့အဲ့ကားလည်းအလုံးပဲပဲလေမမြင်မှောင်းတာပဲဘာမှမမြင်တော့ကြာလေးမကြည့်အတူထပ်ပြီးရတယ်ပေါ့နော်ပေါ့မယ်အောက်လမ်းနဲ့ကျတော့ညီမတို့လမ်းလေးကိုလေးကြည့်လေးကြည့်ရတော့အဖွဲတယ်လေးလေးဖွဲ့ခွဲသွားလေ
မြန်မာတန်ယုံကအကြောင်းကြားလာတဲ့အတွက်ဩဂုတ်လ22ရက်နေ့မှာတော့လူကုန်ကူးခံရသူတွေကိုကယ်ဆယ်ခဲ့ပြီးဩဂုတ်လ23ရက်နေ့မှာတော့ ထိုင်းမြန်မာနယ်စပ်မြဝတီမြို့ကလူကုန်ကူးမှုတားဆီးနေနေရေးအဖွဲ့တွေကိုလွှဲပြောင်းပေးခဲ့ကြောင်းကိုလည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဝင်ကိုဆိုင်အေးကရှင်းပြပါတယ်
။အရင်ကနေပြီးတခါကျွန်တော်တို့စီပြန်လွှဲလာပြီးတယ်ပေါ့နော်ပြန်လွှဲလာပြီးတော့ကျွန်တော်တို့တစ်စင်းမှာဆိုင်နေပြီးပလိတ်ကိုကျွန်တော်တို့သွားပြီးတော့အကြောင်းကြားတယ်နေပြီးပလိတ်ကနေတစ်စင်းအဲဒီစိတ်ုံသွားပြီးတော့ကွန်ဒီဆောင်ရပေးတယ်ပေါ့နော
်တို့အားလုံးဟာထိုင်းနိုင်ငံထဲမှာတစ်နှစ်လောက်အားကအနည်းဆုံးဘတ်300စီရမယ်ဆိုတာကြောင့်လိုက်လာခဲ့ကြပြီးမဟာချိုင်ဒေတာကပဇွန်ရုံကိုရောက်တဲ့အခါမှာတော့တစ်နှစ်လောက်အားကအဖြစ်ဘတ်ငွေ20ကနေ30လောက်သာရခဲ့ကြောင်းတွေကိုလည်းပြောပြပါဗျ။နိုင်ငံကလက်မှတ်လုပ်ပေးမယ်ဆိုပြီးတရားမဝင်ခိုးလန်းကနေလိမ့်လေပို့ဆောင်ပေးခဲ့တဲ့ပွဲစားတွေကိုတော့မြန်မာနိုင်ငံဘက်ချမ်းမှဖမ်းမိထားတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတော့ဒီနှစ်ထဲမှာလူကုန်ကူးမှုအကြိမ်ကြီးအတွက်28ကြိမ်ကယ်ဆယ်နိုင်ခဲ့ပြီးလူဦးရေ118ယောက်ကိုတော့ကယ်ဆယ်နိုင်ခဲ့ပါတယ်။လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖြတ်ရေးအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို TR2 လို့ခေါ်တဲ့စောင့်ကြည့်စည်းနဲ့မှထည့်ထားပေမဲ့မြန်မာနိုင်ငံသားရွှေ့ပြောင်းလို့သမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကတော့ TR3 အစိုးဆုံးအဆင့်ကိုသတ်မှတ်ခံထားရပါတယ်။ဒီအတွက်ထိုင်းနိုင်ငံရဲ့အာဏာသိမ်းစစ်အစိုးရဟာနိုင်ငံတကာအစိုးရတွေနဲ့ဌာနဆိုင်ရာတွေကိုတွေ့ဆုံပြီးလူကုန်ကူးမှုပပျောက်အောင်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားထားပါတယ်။ဂျွန်လ25ရက်နေ့ကပဲနိုင်ငံသားလူသမားတွေနဲ့လူကုန်ကူးမှုပြဿနာဖြေရှင်းရေးယာယီစီမံချက်အဖြစ်အမိတ်အမှတ်80မြင်းဆောင်2999ခုကိုထုတ်ပြန်ခဲ့တာပါ။ဒီထဲမှာလည်းလူကုန်ကူးခံရမှုလူအားကခေါင်းပုံဖြတ်ခံရမှုတွေအလို့သမားတွေကိုအနိုင်ကျင့်စော်ကားမှုတွေမရှိစေရေးအတွက်ပါဝင်ပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံတွင်းမှာအလို့ကင်ရှာဖွေလို့တဲ့မြန်မာနိုင်ငံသားတွေကတော့လူကုန်ကူးခံနေရဆဲဖြစ်ပါတယ်ရှင်။
ထိုင်းစီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ကြပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေနိုင်ယူဝက်စာဒရိုက်တင်ဆက်နေတဲ့ VOA ရုပ်မြင်သံကြားအစီအစဉ်အပတ်စဉ် TV အစီအစဉ်တွေကို VOA ရဲ့ website burmese.voanews.com မှာတွားရောက်ဖတ်ရှုရှုစားနှားဆင်နိုင်ပါတယ် VOA ရဲ့အစီအစဉ်တွေအားလုံးနဲ့နောက်ဆုံးရသတင်းတွေကိုအချိန်နဲ့တပြေးညီ VOA ရဲ့ Facebook ဖြစ်တဲ့ VOA Burmese Fan page မှာလည်းတွားပြီးတော့ကြည့်ရှုဖတ်ရှုနိုင်ပါတယ်ခင်ဗျာအခုကတော့တရုတ်နဲ့တိဘက်ပြဿနာကိုတင်ပြပါမယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာရဲတွေဖမ်းဆီးထိန်းသိမ်းထားတဲ့တိဘက်လူမျိုးအများအပြားတည်ဆုံခဲ့ရတာနဲ့ပတ်သက်ပြီးနိုင်ငံတကာလူအခွင့်အရေးအဖွဲ့အစည်းတွေကပြင်းပြင်းထန်ထန်ဝေဖန်လာကြပါတယ်တရုတ်နိုင်ငံနောက်ပိုင်းမှာတိဘက်ဒေသမှာတရုတ်အစိုးရမူဝါဒကိုဆန့်ကျင်တဲ့အနေနဲ့ကိုမီးရှို့အဆုံးစီရင်ဓာရီနဲ့ဆန္ဒပြမှုအမျိုးမျိုးကြောင့်တိဘက်လူမျိုးအများအပြားဖမ်းဆီးခံနေရတာဖြစ်ပါတယ်ဒီအကြောင်းဘေကျင်းမြို့ကနေ VOA သတင်းတောက်ရှန်နွန်ဆန့်ပေးပို့ထားတဲ့သတင်းကိုဒေါ်ခင်မျိုးသက်ကပြောပြမှာပ
ါတိယနိုင်ငံစီချွန်းပြည်နယ်ထဲမှာဖြစ်ပွားတဲ့ဆန္ဒပြမှုနောက်ပိုင်းဒီသတင်းပတ်ထဲမှာပဲတိဘက်လူမျိုး9ဦးသေဆုံးခဲ့ရပါတယ်ဆန္ဒပြသူတွေကိုရဲတွေကပြစ်ခတ်ဖြိုခွင်းခဲ့တယ်လို့ရဲတွေအဖမ်းခံခဲ့ရတဲ့ဆန္ဒပြသူတွေက9ဦးဟာစေကုသခွင့်တောင်းခံခဲ့ပေမဲ့ကုသခွင့်မရတာမို့တေဆုံးသွားခဲ့တယ်လို့ဒေသခံတွေကကိုးကားပြီးနိုင်ငံတကာလူ့ခွင့်ရေးဖွဲ့တွေကပြောပါတယ်။ရာနဲ့ချီတဲ့တိဘက်လူမျိုးတွေဆန္ဒပြနေတာကိုရဲတွေကဖြစ်ခတ်နှိမ်နှင်းခဲ့တယ်လို့လန်ဒန်အခြေစိုက် NGO အဖွဲ့တစ်ခုဖြစ်တဲ့ Free Tibet အဖွဲ့ကအလစ်စတာကာရီကပြောပါတယ်
။ The police opened fire on them. At the time there were 10 serious injuries. Since then, we've learned that 5 people have died.
ဆန္ဒပြသူတွေကိုရဲတွေကပြစ်ပါတယ်အဲ့ဒီတော့ကဒဏ်ရာသိပ်ပြင်းတဲ့လူ10ယောက်ထဲက9ယောက်ကရဲတွေဖမ်းဆီးထားတော့မှပဲတည်သွားပါတယ်။အကျဉ်းသားတွေဆေးကုသခွင့်တောင်းတာကိုခွင့်မပြုလို့အဲ့ဒီတွေကတယောက်ကကိုယ့်ကိုယ်ကိုတတ်သိပြီးဆန္ဒပြခဲ့တဲ့အပြင်ဒီဒဏ်ရာရသူတွေကိုဆေးကောင်းကောင်းကုမပေးဘူးလို့ကျွန်တော်တို့သိခဲ့ရပါတယ်
။တနက်ဒဏ်ရာနဲ့တေဆုံးခဲ့သူတွေဟာအသက်68နှစ်အရွယ်ဆေးဝမ်ဂမ်ပိုအသက်42နှစ်အရွယ်ရာရှာနဲ့အသက်18နှစ်ပဲရှိသေးတဲ့ဂျင်ပါသားချင်းလို့ဖြစ်ပါတယ်။ကိုကိုကိုတက်သေးသွားတဲ့သူရဲ့နာမည်ကလိုပါဆန်လို့ဝါရှင်တန်အခြေစိုက်လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Campaign for Tibet အဖွဲ့ကပြောပါတယ်။နောက်တစ်ယောက်ကလည်းဆန္ဒပြပွဲတုန်းကရခဲ့တဲ့ဒဏ်ရာကိုစေကုတခွင့်မရခဲ့တဲ့အတွက်တေဆုံးသွားခဲ့တယ်လို့ဆိုပါတယ်။သူတို့ဟာဒီလအစောပိုင်းတုန်းကဂန်စီခင်ကတိဘက်ရောအကြီးအကဲကိုရဲတွေကဖမ်းခဲ့တဲ့အတွက်တိဘက်လူမျိုး100လောက်ဆန္ဒပြတုန်းကပါဝင်ခဲ့သူတွေဖြစ်ပါတယ်။ဒီခေါင်းဆောင်ဟာဒေသအာဏာပိုင်တွေကဒေသခံအမျိုးသမီးတူကိုချိမ့်ချောက်မှုတွေအပြန်အလှန်ပြောကြားခဲ့တာမျိုးအဖမ်းခံခဲ့ရတာပါတိဘက်ဒေသတလောမှာအခုလိုပြဿနာအမျိုးမျိုးအတွက်မကြည်မနက်နဲ့ဆန္ဒပြသူဟာတနေ့တခြားပိုးပြီးများလာတယ်လို့လည်း Gary ga pyo ba de.
But we've seen an increase in sort of mass protests, large numbers of people protesting against.
Lu lu san na pya mu de tani tacha po mya la da twi ya ba de. Pa won jin thi kai pyet si mu ga ni ye ri ye lou yak ko ma chai da a so. San na pya de tu lu au po ji bi lu ri po mya la da ba.
San na pya mu de ko ti bet ko bai au chok khwin ya de da ne name ti chok ga ti ngain mu ma shi de niya re ma ma ja khana twi ya da ba de.
Opening fire with live ammunition is relatively rare, but in the last year we've known of two other occasions on
which ji san a sin ne lu au de pyet da sha ba me pi ga de hne de ma rin di lo pyet da na kha law phit ke ba de di lo ani tha myo ma san na pya ja de ti be lu myo de twe a tat ani ye shi ba de
ti u so ya ye mu wa ra go ma che na lo ko 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 mi shu a song sin ye ne ti be nai ngan da ha ma ja de yin hne twe twe ma be te ya jo la ni bi phit ba de san na pya mu ri de ma ဒေသခံတိဘက်လူမျိုးတွေနဲ့ပြောင်းရွှေ့အခြေချတဲ့ဟန်တယုတ်တွေကြားခွဲခြားဆက်ဆံခံရမှုတွေကိုဆန့်ကျင်ဆန္ဒပြတာတွေအပြင်အများစုကတော့1959ခုနှစ်ကလေးကပြည်ပကိုထွက်ပြေးခိုလုံနေရတဲ့တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်လာမာပြည်တော်ပြန်လာနိုင်ဖို့နဲ့ဘာသာရေးလွတ်လပ်ခွင့်ပေးဖို့အတွက်ဆန္ဒပြတောင်းဆိုနေကြတာဖြစ်ပါတယ်
တရုတ်ပြည်ကတိဘက်တွေရဲ့အခြေအနေကိုဒေါခင်မျိုးသက်ပြောပြသွားတာပါ VO ရထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရိုက်ကတစင်လဲစာရေးသားနိုင်ပါတယ်လိစာက VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855လို့လိစာတက်ပြီးပေးပို့နိုင်တယ်လို့ VOA ရဲ့ email လိပ်စာဖြစ်တဲ့ bambis@voanews.com ကိုလည်းစာရေးသားနိုင်ပါတယ်။ VOA Washington ရုံးကိုတယ်လီဖုန်းဆက်ပြီးသတင်းပေးခြင်းနဲ့ဆိုရင်နံပါတ်က1-239-382-5554ဖြစ်ပါတယ်ခင်ဗျာ။မကြခင်9နိုင်ငံ10နိုင်ငံအစီအစဉ်တွေတင်ဆက်တဲ့အခါမှာတော့မြန်မာဒီမိုကရေစီရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများတက်ကြီးစကားအစီအစဉ်တွေကိုလိုင်းဒိုမီတာ25-32-51တို့ကနေတင်ဆက်သွားမှာပါ။ကျတော့တရင်ချင်းချုပ်ကိုမအေးတန်နာကျော်ကကြီးညာပါမယ်ခင်ဗျာ
အရှိလေပိုင်းကဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းစစ်သွေးကြွရဲ့လှုပ်ရှားနေတဲ့နေရာတွေကိုတိုက်ခိုက်မှာမလို့အဲ့ဒီနေရာတွေမှာမနေကြဖို့အတွက်အစ္စရေးဝန်ကြီးချုပ်ဗန်ယာမင်နတန်ယာဟုကဒေသခံတွေကိုသတိပေးသွားခဲ့ပါတယ်သူရဲ့အဆိုအကြမ်းဖက်လုပ်ငန်းတွေဆောင်ရွက်နေတဲ့ဟာမတ်စ်တို့နေရာတွေမှာဒေသခံတွေချက်ချင်းထွက်သွားကြတဲ့လို့ဂါဇာကအထက်မြင့်အဆောင်တခုပြိုကျပျက်စီးအောင်လို့အစ္စရေးကလေကြောင်းတိုက်ခိုက်မှုလှုပ်ဆောင်ခဲ့ပြီးနောက်တစ်ရက်ဒီကနေ့မှာပဲအစ္စရေးဝန်ကြီးချုပ်ပြောကြားသွားတာဖြစ်ပါတယ်။အီရန်နိုင်ငံသားဝန်ကြီးဟာနေ့ရက်တာပြောဆိုဆွေးနွေးဖို့အီရန်နိုင်ငံမြို့တော်ကိုရောက်ရှိနေပါတယ်။အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ဘိုက်ဒန်မြို့တော်ကိုတနင်္ဂနွေနေ့ဒီကနေ့မှာပဲရောက်ရှိသွားတာဖြစ်ပြီးတော့အီရန်နိုင်ငံသားဝန်ကြီးပြီးတော့ဝန်ကြီးချုပ်ဖြစ်တဲ့ခန့်အမဲ့သူတို့နဲ့တွေ့ဆုံဖို့ရှိပါတယ်။အင်္ဂါနေ့ကတရုတ်နိုင်ငံကန်ယူတပ်မှပြန်တန်းခဲ့တဲ့အမေရိကန်ရေတပ်ရဲ့ကင်းလှည့်လေယာဉ်ဒဇင်းနားကိုတရုတ်ဂျက်တိုက်လေယာဉ်ဒဇင်းအနီးကပ်ပြန်တန်းလာတယ်ဆိုတော့အမေရိကန်ရဲ့အဆွတ်ဆွဲချက်ဟာအခြေမရှိဘူးလို့ပြောဆိုပြီးတော့တရုတ်နိုင်ငံဘက်ကပယ်ချသွားပါတယ်။ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ရဲ့မူပေါင်းအောက်ကနေ Peace Mission 2014ခေါင်းစဉ်နဲ့ပူရဲစီရေးလေ့ကျင့်မှုတစ်ခုကိုတော့တရုတ်နဲ့ရုရှားပါဝင်နိုင်ငံ၅နိုင်ငံကတရုတ်နိုင်ငံမွန်ဂိုလီးယားဒေသမှာပြုလုပ်ခဲ့ကြပါတယ်ရှင်။
ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုမအီးတန်နာကျော်ကျင်းညာခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လုပ်ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ဂျိုးဂေဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကို6နိုင်ခွဲကနေ9နိုင်အထိတိုင်းနိုမီတာ16 19 25ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးပါ။နောက်ထပ်2နိုင်ကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ။
This program has come to you from the Voice of America, Washington.